ရှင်ပြမြေဧက40အသိန်းခံရတယ်လို့ကြားလို့ပါဖေဟုတ်ပါလားဖေ
ဟုတ်ပါတယ်40ဆိုတဲ့အထဲမှာမှာသာသနာမြေ16ဧကပါနေပါတယ်အကုန်လုံးချုံပြီးတော့ပြောတာပေါ့ဒီဘုန်းကြီးနေတဲ့နေရာတွေရောရွာတွေရောလူတယောက်နဲ့ဌာနဆိုင်ရာနဲ့ပေါင်းပြီးတော့အဲ့ဒါသူတို့မြေကြီးပါဆိုပြီးတော့တာရက်ဇာတန်းနေမမမကန်နဲ့လှုပ်ပြီးတော့အခြေရသူခြေရသားတွေကိုဖမ်းတယ်အချုပ်အနှောင်တွေပို့တယ်ဦးဇင်းတော်ကလိုက်ထုတ်ရတယ်တရားရုံးတွေမှာရင်ဆိုင်ခိုင်းတယ်အခုလောလောဆယ်28ရက်နေမှာပဲအိမ်တလုံးလာဖြစ်လို့ဒုက္ခတွေရောက်ပြီးတော့နေရစားကြမရှိဖြစ်နေတာတွေ
အရှင်ဖျားဘသူတွေကနေဘယ်နေရာနေလာပြီးတိမ့်တာလဲဖျား
ရခင်တော့ကတော့ဝင်းကိုပိုင်တယ်တဲ့အခုကတော့ရန်ကုန်ကဝင်းအောင်ဆိုတဲ့လူကပိုင်တယ်လို့ပြောတယ်ဝင်းအောင်ကဘယ်လိုပိုင်လဲဆိုတော့ဦးဝင်းကိုကနေပြီးတော့သူ့ကိုဒီမြေကြီးကိုစေတနာနဲ့မေတ္တာနဲ့ပေးခဲ့တာပါတဲ့ဝင်းကိုကလည်းပဲကြောင်ကြောင်ကြည့်ပါကဓွာသားလည်းမဟုတ်ဘူးနေသားလည်းမဟုတ်ဘူးဒီဝင်းအောင်ဆိုတဲ့လူကလည်းကြောင်ကြောင်ကြည့်ရွာကရွာသားလည်းမဟုတ်ဘူးနေမြေကလည်းမဟုတ်ဘူးတခါမှလည်းရွာသူရွာသားတွေကတွေ့လည်းမတွေ့ဘူးရွာသူရွာသားတွေနေတာကနှစ်ပေါင်း100ကျော်နေပြီအဲ့ဒီရွာသူရွာသားတွေကိုဒီကနေ့တခါမှမမြင်ဘူးတဲ့တခါမှမတွေ့ဘူးတဲ့လူတွေကနေပြီးတော့သူတို့ပိုင်ဆိုင်ပါလေဆိုပြီးတော့ဇာယုံနေအာနာရှင်နေနဲ့ပြောဆိုလုပ်ကင်ပြီးတော့တောသူတောင်သားတွေဘာမှမလုပ်တတ်မကင်ကြငွေမရှိခြင်းမရှိပေါ့တိုင်းကျင့်နေတာပဲ
ဘယ်တော့သူတို့ပိုင်နေလို့လာပြောတာလဲဘယ်တော့လာသိမ်းတာလဲဖေ
။ဘုရားရင်ဆိုင်နေကြရတာတော့3နှစ်ခန့်လောက်ရှိနေပြီ။အခုအိမ်တလုံးကို28ရက်နေရဖြစ်လိုက်တာ
။ဘာအကြောင်းပြပြီးတော့ဖြစ်လဲဖေ
။ဘုရားယုံကနေပြီးတော့အဝရမ်းနဲ့ဆိုပြီးတော့ဖြစ်လိုက်တာပဲ။ဖြစ်လိုက်တဲ့နေရာမှာဘုရားယုံကဘိလိစီးတွေလည်းပါတယ်။ပိုင်ဆိုင်ပါတယ်ဆိုတော့ဦးဝဲအောင်ပါတယ်၊ရှေ့နေပါတယ်၊ရဲတွေပါတယ်ပေါ့။ဒီမြေကြီးကိုပိုင်ဆိုင်နေဆိုတော့ဦးဝဲအောင်ကလည်းပဲသူ့မြေကြီးဘယ်နေရာနေမှမသိဘူး။
ရှင်ဖျားဦးဝင်းအောင်ဆိုတာရောဘာလုပ်ငန်းလုပ်ကြင်နေဘသူဆိုတာရောရှင်ဖျားတို့သိပါလားဖျား
ဘာလုပ်ငန်းလုပ်ကြင်နေဆိုတာလဲမတူဘူးသူ့ရဲ့လိမ့်စာကတော့ဗဟန်းဒါပေမဲ့ तू ကတောင်းကြလာမှနေတယ်လို့လည်းပြောတယ်မှတ်ဖို့နေနံပါတ်နဲ့လိမ့်စာကိုပဲဦးဇင်းတို့သိတဲ့တလောက်သိတာပေါ့လေသူ့ကတော့ဗမာနေတယ်ဘာလုပ်ငန်းလုပ်တယ်ဆိုတာလဲဦးဇင်းတို့လည်းမတူဘူ
းရှင်ဖျားတို့ဒီမှာနေနေတာကြာပြီဆိုတော့မြေကုန်နေဘာလေးပိုင်ဆိုင်မှုစာရွက်စာတမ်းတွေရောရှိလားဖျား
ရခိုင်တော့တော့တချို့တလေလည်းပြေသာဆောင်ထားတဲ့လူတွေလည်းရှိတယ်တချို့တလေကြတော့လည်းပြေသာမဆောင်တဲ့လူတွေလည်းရှိတယ်ပေါ့လေပြောမယ်ဆိုလို့ချင်းတော့ဒီကတောင်မရှိတဲ့ပုံကိုယ်ကမှန်မှန်ကန်ကန်ထုတ်မပြီးတော့တဲ့အပိုင်းကြီးလည်းနောက်ပိုင်းရောက်သွားတယ်ပေါ့လေ
အရှင်ဖျားတို့မှရောရှင်းနေရှိလားဖျား
မရှိဘူးလို့ပြောတဲ့နေရာကိုရှိတော့ရှိတယ်ဒါပေမဲ့ဘာကြောင့်ရှင်းနေရှိလဲဆိုတော့ကြေနာကဦးဝင်းအောင်ဆိုတဲ့လူကသူတို့ပိုင်ဆိုင်တဲ့မြေကြီးပါဆိုပြီးတော့တပ်ပင်တပင်ကိုလှဲလိုက်တယ်။မဦးပင်ကြီးကိုလှဲလိုက်တယ်။ဦးစင်းတို့ဘုန်းကြီးရံနေပြီးတော့ကဲဒါပြဿနာတက်မှာဆိုလို့ဆိုဒီတပ်ပင်ကြီးကိုခဏသိမ့်ထားဆိုပြီးတော့ဘုန်းကြီးကျောင်းထဲမှာသိမ့်ထားတယ်။အဲ့လိုသိမ့်ထားတာကိုသိမ့်ထားတဲ့လူတွေကို9ယောက်ပေါ့လေ။တခိုးပါဆိုပြီးတော့ဦးဝင်းအောင်ကရဲစခန်းမှာပူဖွင့်ပြီးတော့တရားရုံးမှာတင်ပြီးတော့တရားဆွဲတယ်ပေါ့။၃ခွန်၉နဲ့လာဖမ်းတဲ့အခါကျတော့ဟိုလူတွေကလည်းဘုန်းကြီးတွေထိုင်းလို့လုပ်တယ်အဲ့တော့ခိုးတာမဟုတ်တဲ့အခါကျတော့တယောက်ကတော့အဲ့တက်ကွန်တစ်ဆယ်တော့ဖိုးဖို့ယူဖမ်းသွားလို့ချုပ်တဲ့9ရက်လောက်ကြာလို့ဦးဇင်းတို့အာမခံနဲ့လိုက်ထုတ်ပြီးတော့ထားတယ်။ကျန်တဲ့9ယောက်ကတော့အခုပြီးခဲ့တဲ့9ရက်လောက်ကလာဖမ်းတယ်။ရဲတွေကအိမ်ကိုချေပစ်မယ်ဆိုပြီးတော့အဲ့ဒါအဲ့လူတွေကအခုထွက်ပြေးနေရပြန်တယ
်။တရားစွဲဆိုခံထားရတာဘယ်နှစ်ယောက်လောက်ရှိလဲဖျား
။၄၈ဦးလောက်ရှိနေ
။လွန်ခဲ့တဲ့3နှစ်လောက်ထဲကတရားရုံးသွားနေရလား။
အဲ့ဟုတ်တယ်လွန်ခဲ့တဲ့3နှစ်လောက်တည်းကတရားရုံးမှာတချို့တလေလည်းပဲ4ခွန်4နှစ်ခွန်အဲဦးဇင်းတို့မြေတားရက်ခံလို့တချို့တလေကိုလည်းပဲ2ဦးလောက်လားမသိဘူးဒံငွေနဲ့ short ပေးလိုက်တာလည်းရှိတယ
်အရှင်မြတ်တို့အဲ့ဒီမှာတိုက်ကြီးမြို့နယ်လွတ်တော်ကိုယ်စားလှယ်ဘောဒါဟိုအကြောင်းကြားလားဗျာ
တိုက်ကြီးမြို့နယ်ကလွတ်တော်ကိုယ်စားလှယ်ဦးတင်ချိန်ကိုလည်းပဲဦးဇင်းတို့ဒီအကြောင်းတွေကိုတင်ပြပါတယ
်အဲ့ဒါဘာအကြောင်းထူတယ်ဗျာ
ဘာအကြောင်းမထူအဲ့တော့ဦးကျော်မြင့်ဦးဇင်းတို့အကြောင်းထီအောင်ရောက်တယ်သူကြီးကိုလည်းပြောပြတယ်အကုန်လုံးပေါ့လေဥပဒေစိုးမိုးရေးကဦးမြင့်လွင်တို့ဦးဇင်းတို့အချင်းချင်းဒါတွေကိုမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်အောင်လို့ဒီပြည်သူလူထုတွေဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ကြည့်ရှုပြီးတော့စောင့်ရှောက်ပေးပါလို့ဦးဇင်းတို့ဒါလည်းပြောတယ်အခုလည်းပဲလွတ်တော်ကိုယ်စားလှယ်တွေကိုသိအောင်လို့ဦးဇင်းတို့ချင်းချင်းစာရည်တင်တယ်ရည်စင်းဌာနတွေကိုလည်းဒါလေးမြစ်တန်ရက်ခံတယ်တရားရုံးတွေကလည်းပဲမှန်ရမှန်ကြောင်းကိုသူတို့သိနေပါလေနဲ့မျက်ကွယ်ပြုပြီးတော့လွန်ပလိုက်နေတယ်အဲ့လိုမျိုးဖြစ်နေ
အရှင်ပြားမအောင်မြေကရံနေပါရောရှိလားဗျာ
အဲဦးဇင်းတို့မှာတော့မြေကရံမရှိဘူးဒီမြေကြီးကဓမ္မဦးကျပြောမယ်ဆိုရင်တော့အမည်ပေါင်းအဲ့ထဲမှာလူနာမည်တွေရှိတယ်ဦးဇင်းတို့ကအဲ့ဒါတွေကြီးလို့မရဘူးဖြစ်နေတယ်ဦးဇင်းတို့ကြီးမခံဘူးဖြစ်နေတယ်အရင်အမည်ပေါင်းတွေကရှိတယ်အဲ့ထဲမှာမြေရင်းဌာနမှာကိုရှိတယ်
ကျေးဇူးတင်ပါတယ်ဖေဟာဦးတင်ပါတယ်ဖေဟာ